မြန်မာနိုင်ငံကဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုရွေးကောက်တင်မြောက်ခံထားရတဲ့အစိုးရအဖွဲ့အဖြစ်ထိတွေ့ဆက်ဆံဖို့အရေးကြီးတဲ့အကြောင်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကမနေ့ကဘနာနျူးစ်သတင်းဌာနနဲ့တည်တံ့တွေ့ဆုံမေးမြန်းကမှာပြောဆိုတာကို RFA လွတ်လပ်တဲ့အခြားအသံကပြန်လည်ထုတ်လွှင့်သွားပါတယ
် Well number 1 we do not recognize the junta
မြန်မာစစ်ကောင်စီကိုအတိအမှန်မပြုတဲ့အကြောင်းနဲ့အတိုက်ခံဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုရွေးကောက်ခံအစိုးရအဖြစ်အတိအမှတ်ပြုဖို့လိုတဲ့အကြောင်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကပြောတော့တာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းမလေးမေးမှာဒီအဆိုပြုချက်အကြောင်းဖော်ပြခဲ့ကြတဲ့ကဒါဟာအစင်ကျင်မဲ့တာဝန်မဲ့ပြောဆိုချက်ဖြစ်တယ်ဆိုပြီးမြန်မာစစ်ကောင်စီဘက်ကကန့်ကွက်တဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ဒါကအကြမ်းဖက်မှုတွေကိုအားပေးရာရောက်တဲ့အဆိုပြုချက်ဆိုပြီးကန့်ကွက်ထားပါတယ်မလေးရှားနိုင်ငံသားရဲ့ဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကတော့အခက်အခဲအမျိုးမျိုးကြားရပ်တည်နေတဲ့မြန်မာပြည်သူတွေကိုအားပေးဖို့လိုတယ်လို့ပနာနျူးစ်ဌာနနဲ့မေးမြန်းကမှပြောဆိုသွားပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဖိတ်ကြားချက်အရအာဆီယံခေါင်းဆောင်တွေနဲ့ထိပ်သီးဆွေးနွေးပွဲမကျင်းပခင်တရက်အလိုအာဆီယံနိုင်ငံရဲ့ဝန်ကြီးတွေမနေ့ကဝါရှင်တန်မြို့တော်မှာအလို့သဘောတွေ့ဆုံဆွေးနွေးကြပါတယ်ဒီအစည်းအဝေးမှာလည်း NUG NUCC စတဲ့အဖွဲ့အစည်းတွေအပါအဝင်သက်ဆိုင်ရာအဖွဲ့အစည်းအားလုံးနဲ့ထိတွေ့ဆက်ဆံဖို့နဲ့မြန်မာနိုင်ငံအတွက်အကူအညီပေးရေးကိစ္စတွေမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်ဖို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးကတိုက်တွန်းပြောဆိုခဲ့ပါတယ်ခင်ဗျာ